တော်ရရှိမှာခင်ဗျာဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့လွှတ်တော်အစည်းအဝေးဟာလူများစု NLD အမတ်တွေနဲ့25ရာခိုင်နှုန်းတက်မတော်သားလွှတ်တော်အမတ်တွေကြားပထမဦးဆုံးကြိမ်ပွဲဥထွက်လှုပ်လှုပ်ရှားရှားဖြစ်ခဲ့ရတဲ့ပွဲပဲလို့လေ့လာသူအများစုကကောက်ချက်ချကြပါတယ်ပလဲမြို့နယ် NLD အမတ်ရဲ့အဆိုကိုစေတုတ္တရာမြို့နယ် NLD အမတ်ကထောက်ခံဆွံ့ရသွားခဲ့ရမှာလွှတ်တော်တွေကတက်မတော်သားတွေအားလုံးတယောက်မကျန်မတ်တပ်ထရပ်ပြီးကန့်ကွက်ခဲ့ကြတာပါလွှတ်တော်တွေမှာစေတုတ္တရာ NLD အမတ်ကအခုလိုစတင်ဆွံ့ရသွားခဲ့ပါတယ
်ကျွန်တော်ကတော့မကွေးတိုင်းဒေသကြီးစေတုတ္တရာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်အောင်လင်းဖြစ်ပါတယ်။ပလဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ရဲ့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အစိုးရရဲ့ဆောင်ရွက်ချက်တွေဟာဒီနိုင်ငံရဲ့မူလပိုင်ရှင်ဖြစ်တဲ့အချုပ်အခြာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတွက်သာဖြစ်ရပါမယ်။လူတစုလူတစ်ဖွဲ့ရဲ့အကျိုးစီးပွားအတွက်မဖြစ်သင့်ပါဘူးခင်ဗျာ။
NLD အမတ်ကဖားကန်ဒေတာကြောက်စိန်တူဖော်မှုအပါအဝင်လက်ဘရောင်းတော့ကျင်းနီထုတ်လို့ရေးအခြေအနေတွေကိုဆက်လက်ဆွေးနွေးကြရမှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြတ်ကအဆိုနဲ့မသက်ဆိုင်တာတွေမဆွေးနွေးဖို့ပထမဦးဆုံးအကြိမ်အခုလိုဟန်တားခဲ့ရပါတယ်
။ကျင်းနီသားမကရွှေငွေယူရေနီယံမှာထွက်တယ်ဆိုတော့ကျေးစင်တောင်းဇပယ်တောင်းနဲ့လက်ဘရောင်းတောင်းတွေမှာလည်းဒေတာကန်တောင်းသူတွေရဲ့နေရာတွေသင်းတန်တွေဘဝတွေပေးဆက်ခဲ့ကြပြီးယခုစာချုပ်မတိုင်ခင်က
ကျင်းနီဦးကျော်အောင်ဦးကျော်အောင်လေအဆိုနဲ့ပတ်သက်တဲ့အကြောင်းအရာပဲဆွေးနွေးပ
ါဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာယခုစာချုပ်မတိုင်ရင်ကျင်းနီတန်ရာဇာတထွက်သမျှရဲ့50ရာခိုင်နှုန်းဝမ်ပေါင်ကုမ္ပဏီရဲ့ခံစားရပြီးတော့40ရာခိုင်နှုန်းကတော့ဥပိုင်ကုမ္ပဏီနဲ့100ရာခိုင်နှုန်းသာနိုင်ငံတော်ကအကျိုးခံစားရတယ်လို့ကျွန်တော်တို့
အဲ့ဒီနောက်စစ်တုဒ္ဒရာ NLD အမတ်ဦးကျော်အောင်လွင်ကဆက်လက်ဆွေးနွေးရမှာသူ့ရဲ့ဆွေးနွေးချက်တွေကိုတက်မတော်သားကိုယ်စားလှယ်အားလုံးကမတ်တက်ရက်ပြီးသဘောမတူကြောင်းကန့်ကွက်ခဲ့တာကြောင့်လွှတ်တော်ဥက္ကဋ္ဌဦးဝင်းမြတ်ကဒုတိယအကြိမ်အဖြစ်ကြားဝင်ရက်တက်ပေးခဲ့ရပါတယ
်လက်ရှိအခြေပါမြန်မာနိုင်ငံသမိုင်းမှာနှစ်ပေါင်း50ကျော်အတွင်းမရှိခဲ့ဘူးတဲ့အရေးအကြီးဆုံးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လက်ရှိအစိုးရမှာ
ခဏခဏမပြောတာရှိတယ်
အဲ့ဒီနောက်မတ်တပ်ထရက်ကန့်ကွက်နေကြတဲ့တပ်မတော်သားကိုယ်စားလှယ်တွေတဲကတအူးကလွှတ်တော်ကိုအခုလိုရှင်းပြဆွနေသွားခဲ့ပါတယ်
။အခုဆွနေသွားတဲ့ကျွန်တော်လက်ဘရောင်းတောင်ကျင်းစီစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့မှဆွနေတာကန့်ကွက်စရာရှိပါလေမြတ်။ကျွန်တော်အခုဆွနေချက်မှာပြည်သူ့လွှတ်တော်ဆိုင်ရာဥပဒေပုံမှန်49ရာဤဥပဒေနဲ့ကွဲလွဲနေတာဖြစ်တဲ့အတွက်တပ်မတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒုတိယဘုံကြီးမိုးကျော်ဦးကနေတော့ကန့်ကွက်လိုပါတယ်။ကန့်ကွက်တဲ့အကြောင်းအရာတော့လက်ဘရောင်းတောင်ကျင်းစီစီမံကိန်းကိုကျွန်တော်တို့ပထမအကြိမ်လွှတ်တော်တည်ထောင်ကာလအတွင်းမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းစစ်ဆေးပြီးတော့မှကော်မရှင်ရဲ့အကြံပြုချက်42ချက်နဲ့အတူဆက်လက်ဆောင်ရွက်စီတင်ကြောင်းတင်ပြကြရနိုင်ငံတော်အစိုးရရဲ့သဘောတူညီချက်နဲ့ကောင်တွဲပေါ်ဆောင်ရွက်နေတဲ့စီမံကိန်းဖြစ်ပါ
တယ်တမရတာကိုစလေရဲ့ကန့်ကွက်ဆွေးနွေးမှုအပြီးမှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြတ်ကစောစောကစေတုဒ္ဒရာအမတ်ကိုနေကုန်းချုပ်ဆွေးနွေးခွင့်ပြုခဲ့ပြီးသူ့ရဲ့နေကုန်းချုပ်အပြီးမှာတော့ NLD အမတ်အားလုံးကလက်ခုပ်လက်ဝါးတီးပြီးထောက်ခံသွားခဲ့ကြပါတယ
်ဦးကျော်လည်းနေကုန်းချုပ်ပ
ါကျေးဇူးတင်ပါတယ်ခင်ဗျာလက်ရှိအချိန်ဟာမြန်မာနိုင်ငံတမိုင်းမှာနှစ်ပေါင်း50ကျော်အတွင်းမရှိခဲ့ဘူးတဲ့အရေးအကြီးဆုံးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဖြစ်လက်ရှိအစိုးရမှာ2015နိုဝင်ဘာ8ရက်ရွေးကောက်ပွဲနိုင် NLD အစိုးရအားချောမွေငင်းချမ်းစွာအာဏာလွှဲပြောင်းပြီးတမိုင်းဝင်လုပ်ငန်းကြီးဖော်ဆောင်နေပါတယ်2016 February 24ရက်နေ့ထုတ် The Voice Daily သတင်းစာတ
ော်မှာညီကုန်းချုပ်ပါညီကုန်းချုပ
်ပါဟုတ်ကဲ့ခင်ဗျာဒါကြောင့်ကျွန်တော်တို့เนาะကျွန်တော်တို့ရေပတ်ပေါ်မှာတက်လျာဆိုတဲ့ကျွန်တော်တို့ရဲ့နိုင်ငံရေးစင်ပြစ်တဲ့ဘဝမှာကျွန်တော်တို့မရှိတော့တဲ့အချိန်ဟာတမိုင်းမှာတင်ကြဲပါလိမ့်မယ်။ဒါကြောင့်လွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့ကျုပ်တို့တွေဟာရာဇဝင်မှာမှတ်ကြောက်တင်ခံမဲ့သူတွေလား၊ရာဇဝင်မှာအစဲခံရမဲ့သူတွေလားဆိုတာအမှားရမြင်တဲ့ဒေါခင်ဆန်းလိုင်ရဲ့အဆိုကိုထောက်ခံတင်ပြရင်းညီကုန်းချွတ်ပါလေ။အားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
။ဒီကနေ့လွတ်တော်မြင်ကွင်းကို SNLD ပါတီမိုင်းရဲ့အမတ်ဦးဆိုင်တီဟာကျော်ကဒီလိုပြောပြပါဗျ။
အရင်တော့ဒီလိုမရှိပါဘူးအခုတက်မတော်သားတွေထားကန့်ကွက်တဲ့ကိစ္စကဒီလိုပါဒီ NLD အမတ်တယောက်ကပြောဆိုဆွေးနွေးတဲ့နေရာမှာဒီအဆိုနဲ့တိတ်မတက်ဆိုင်တဲ့ကိစ္စရက်တွေကိုသူကဆွေးနွေးတော့တာဖြစ်ပါတယ်အဲတော့လွတ်တော်ဥက္ကဋ္ဌကလည်းအဆိုနဲ့တက်ဆိုင်တဲ့အကြောင်းအရာတွေပဲပြောပါဆိုပြီးတော့တတိပေးပါတယ်။အာသူလည်းပဲဆက်ဆွေးနွေးတာပေါ့။အဲ့လိုဆက်ဆွေးနွေးနေတဲ့ကျွန်တော်တို့လက်ပတောင်းတော့ကိစ္စတွေတရားဥပိုင်ကုမ္ပဏီကလုပ်တဲ့ကိစ္စတွေပေါ့။သူကအဲ့ကိစ္စတွေပြောတော့တမတော်တာကိုယ်စားလှယ်ကတယောက်ကသူကထပြီးတော့အဲ့ကိစ္စထကန့်ကွက်တဲ့တဘောပါ။ထကန့်ကွက်မိုက်တောင်းတော့ဥက္ထကမတွေ့ပါဘူး။မတွေ့ဘူးသူကလည်းကြာရင်မတည့်ရက်တယ်လက်ထောင်ပြတယ်ဥက္ထအဲ့လိုလဲလမ်းអော်တယ်။တစ်ဖက်ကလည်းကိုယ်စားလှယ်ကလည်းဆက်ပြီးဆွေးနွေးနေသုံးပဲပေါ့နော်ဆက်ဆွေးနွေးနေတယ်ဥထာကလည်းအဲဆွေးနွေးနေတဲ့ပုံကိုဟိုပဲအာယုံရောက်နေတော့ဒီဘက်တက်မတော်တာကိုယ်စားလှယ်မတည့်ရက်ပြီးမိုက်တောင်းနေတာသူကမမြင်ဘူးပေါ့ဗျာအဲ့လိုနဲ့ ပြောလို့လုံးနေရတာတမ်တော်ဓာကုသလေးအားလုံးကမတက်ရပ်လိုက်တာ
အီချင်းမြင့်တွေတင်းနှံတွေတက်ရောက်ထားတာမကြသေးတဲ့ NLD အမတ်တွေနဲ့စစ်တပ်ပိုင်းဥပိုင်ကုမ္ပဏီရဲ့အကျိုးစီးပွားတွေကိုအဝေးဘက်မခံနိုင်တဲ့တက်မတော်သားလှွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းတို့အကြား80ဘလူးစခန်းသွားကြမလဲဆိုတာအင်မတန်စိတ်ဝင်စားစရာကောင်းနေပြီလို့နိုင်ငံရေးလှစ်လာသူတွေကလည်းပြောဆိုကြပါတယ်ခင်ဗျာ